မြန်မာနိုင်ငံကရေဘေးသစ်ဒုက္ခသည်တွေအတွက်လိုအပ်နေတဲ့အကူအညီကိုဂျပန်အစိုးရကနေပြီးတော့ JICA ဂျပန်နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးအေဂျင်စီကနေတဆင့်ပေးအပ်လှူဒါန်းလိုက်ပါတယ်ပြည်နယ်တချို့မှာတော့ရေပြန်ကျသွားပြီမဲ့လို့လက်ရှိမြန်မာနိုင်ငံတဝန်းမှာရေဘေးတည်နေတဲ့ဒုက္ခသည်ဥယေက3000ကျော်အထိရှိနေသေးတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးက VOA ကိုပြောပါတယ်အပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော့ကိုကောင်းဇာဟင်းကသတင်းပေးပို့ထားပါတယ
်မြန်မာနိုင်ငံမှာဇူလိုင်လ20ရက်နေ့ကစတင်ပြီးမိုးရေချိန်များကရေကြီးရေလျှံမှုတွေနဲ့ကြုံခဲ့ရတဲ့နေရာတွေကိုဂျပန်အစိုးရအနေနဲ့လိုအပ်တဲ့ကူညီထောက်ပံ့မှုတွေပေးသွားမှာဖြစ်တယ်လို့ဂျိုက်ကာဂျပန်နိုင်ငံတကာပူးပေါင်းဆောင်ရွက်အေဂျင်စီကပြန်ကြားရေးတာဝန်ခံကိုကျော်လွင်ဦးကပြောပါတယ
်။ကျွန်တော်တို့ဘူကတော့ကျွန်တော်တို့ကဟိုရေတိုင်ကြီးပေါ့နော်။ဒီမှာအုံပြုနိုင်မှုတွေရေတိုင်ကြီးလေးရေတန့်ကြီးပေါ့နော်။အဲ့ဒါကျွန်တော်25ခုတစ်ခုကိုကျွန်တော်တို့လီတာ3000ကျော်ဝင်နေတယ်။3350နဲ့ဒီနေ့ကျွန်တော်ပြန်ကြည့်လိုက်အောင်မယ်။နော်။အဲ့ဒါရေနောက်ပြီးတော့အဲ့25ခုရေနောက်ပြီးတော့ကျွန်တော်တို့တန့်ပေါ့နော်။မိသားစု9ယောက်လောက်နေနိုင်တဲ့တန့်ပေါ့နော်။ရာရီတဲပေါ့နော်။အဲ့ဒါကျွန်တော်တို့အလုံးတစ်ထောင်ပါခင်ဗျာ။ကျွန်တော်အဲ့ဒါပတ်မှုဟိုဆိုနော်ဒီဂျပန်အစိုးရနေပြီးတော့ကျွန်တော်ဂျိုက်ကားနေတဲ့ဟိုကျွန်တော်တို့ဒီကျွန်တော်နိုင်ငံမှာဆောင်းရနေတဲ့ရေပြည့်တဲ့ဒေသတွေကိုဒီပူကြီးကလေးလို့အထောက်အပံ့ပြုနိုင်ပေကျွန်တော်ပတ်မှုရပါခင်ဗျာ။ဟုတ်ကဲ့ပါ
။မိုးတုံလေးကကောင်းပြီးမိုးဆက်တိုက်ရာတွန်းခဲ့တာကြောင့်မိုးပြင်းနဲ့ကင်းရင်ပြင်းနဲ့ဘကိုးတိုင်းဒုက္ခမြစ်တွေမှာစိုးရင်ကြီးအမတ်ထက်ကျော်လွန်ပြီးရေကြီးရေရှမ်းတာတွေဖြစ်ပေါ်ခဲ့ပါတယ်။လက်ရှိမြန်မာနိုင်ငံမှာတော့ရေပိတင်ဒုက္ခသည်ဥယျာဉ်3000ကျော်ရှိနေသေးတယ်လို့လည်းလူမှုဝန်ထမ်းကေဇေးရေးနဲ့ပြည်ထောင်စုချက်တော်ရေးပြောင်းစုဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါလေ
။ရေပိကတော့အခုတော်တော်ဆယ်ဆယ်လေးအခုရွံ့နေရော့နေသွားပါပြီ။အစားအဝါတော့3000ကျော်ကနေအခုလက်ရှိဟိုစခန်းမှာရှိတာက36882ဦးရှိတယ်။စခန်းကြီးအကုန်လုံးပေါ့တနင်္ဂနွေလုံးဆိုတာကရင်ပြည်နယ်မွန်ပြည်နယ်ဒီနေ့နာရီပဲကိုဟုတ်ပါတယ်ဒါပေမဲ့အဓိကတော့ကရင်မွန်ပဲခူးပေါ့နော်တနင်္လာနေ့မှနည်းနည်းကြံနေဒါပါပဲအဲ့ဒီဟာကစုစုပေါင်းလူကြီးကအကဲ့မှာရှိတာ36882ဦးရှိတယ်အဲ့ဒီကလက်ရှိပေါ့နော်အခုစခန်းကတော့တရားတစ်ခုကြံနေတယ်အဓိကတော့ညံ့ညံ့ကြံတာကတော့ပဲခူးတိုင်းမှာဖြစ်ပါတယ်ပဲခူးတိုင်းမှာ60ခုကြံနေစခန်းမွန်ပြည်နယ်မှာ12ခုကြံနေကရင်ပြည်နယ်မှာ19ခုကြံနေ
ရေဘေးဒုက္ခတစကန်တွေမှာအဖြစ်များလေးရှိတဲ့ဝမ်းပြန်ဝမ်းလျှော်ယောဂါတွေမဖြစ်စေဖို့တောက်တုံးရည်တဲ့ရရှိနိုင်မှုကိုလည်းအဓိကထားလှုပ်ဆောင်နေတယ်လို့လည်းဝန်ကြီးကပြောပါတယ်